လာညချမ်းပါရှင် POE ရဲ့အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေ။ဒီညပိုင်းမှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA သဘောတူညီချက်နဲ့ရှေ့ဆက်ပြီးတော့မြမငင်းချမ်းရေးအလားအလာဘယ်လိုရှိလာမလဲဆိုတာကိုဝိုင်းဝန်းဆွေးနွေးချဖို့ပါ။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့မြန်မာအစိုးရကြားရရှိထားတဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူညီချက် NCA ရရှိခဲ့တာက3နှစ်ပြည့်လို့ပါပြီ။ပြည့်ပါပြီ။ဒီစာချုပ်နဲ့မြမငင်းချမ်းရေးကိုရှေ့ဆက်နိုင်မဲ့အလားအလာကိုအခုပဲဆွေးနွေးကြရအောင်ပါရှင်။ဥဆောင်ဆွေးနွေးပေးဖို့အတွက်တော့ဒီအခြေခံဥပဒေရေးရာကျွမ်းကျင်သူဒေါက်တာအင်ဒရူးငုံချုံလျာနောက်ကချင်ငင်းချမ်းရေးကွန်ရက်ကဒေါခွန်ဂျာတို့ကိုကျွန်မဖိတ်ခေါ်ထားပါတယ်ရှင်။အရင်ဆုံးတော့ကျွန်မဒေါက်တာအင်ဒရူးကိုရေစုံဖိတ်ခေါ်ချင်ပါတယ်။ဒီငင်းချမ်းရေးဆွေးနွေးတဲ့နေရာမှာ NCA နဲ့ရှေ့ဆက်နိုင်တော့မလားလမ်းကြောင်းမှန်ပေါ်ရောက်နေပြီလား။အခက်ခဲတွေရောရှိနေပါပြီလားဆရာအရေးဆုံးဆွေးနွေးပေးပါရှင
်ဟုတ်ကဲ့အားလုံးပဲမင်္ဂလာပါဒီ NCA ဆိတ်ဆက်ဖို့ကိစ္စမှာအခက်ခဲတွေဒါစီတွေဟိုပါပြီးတော့ရှိမှာပါဒါနဲ့ NCA ကအခုကြည့်မပြတ်ပါဘူးနောက်ပြီးတော့စလက်မှတ်ထိုးတော့ငါ၈ဖွဲ့ပဲရှိပါတယ်အခု၂ဖွဲ့ထပ်ထိုးလာပါတယ်နောက်ပြီးတော့ဒီ NCA သဘောတူညီချက်ရ6လတကြိမ်စီဝေးတွေလုပ်ဖို့နောက်ဆုံးတတိယကြိမ်ပြည်သူ့အစည်းအဝေးမှာနိုင်ငံတော်တိုင်းပြည်ခံနဲ့ဖြစ်ဖြစ်တမတော်ဖက်ကပဲဖြစ်ဖြစ်ပြောသွားတဲ့ဟာကဒီမှာတစ်ကြိမ်ထပ်လုပ်နေနောက်ပြီးမှာနှစ်ကြိမ်လုပ်ပြီးတော့2020ရုပ်ကိုပြန်တိုင်ခင်မှာဆယ်ဆဆိုင်ရအခြေခံမှုတွေကိုချနိုင်အောင်ကြိုးစားမယ်ဆိုတဲ့ဟာပြောသွားတာရှိပါတယ်အဲ့ဒီပြောသွားတဲ့အချက်ပေါ်မှာလည်း NCA လက်မှတ်ထိုးထားတဲ့လူပြောပါဝင်တဲ့ပါဝင်ထိုက်တဲ့နိုင်ငံရေးပါတီအစုအဖွဲ့တခြားအစုအဖွဲ့တွေအစိုးရတော်တော်တမရိယာကိုကျူးစားနေကြတာတွေ့ပါတယ်။အဲတော့ကျွန်တော်တို့ဟိုစိတ်ပြတ်ဖို့မရှိပါဘူးလို့အခုချိန်ကြည့်တော့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ပါရှင်။ဆရာကျေးဇူးပါရှင်။နောက်ဒေါက်ခွန်ဂျာကိုကျွန်မဖိတ်ခေါ်ချင်ပါတယ်။ဒီ NCA ရခဲ့တဲ့3နှစ်ပြည့်ပြီပေါ့နော်။3နှစ်အတွင်းတိုးတက်မှုဘာတွေများတွေ့ရပါသလဲ။အလားအလာရောကောင်းပါလား။ဒေါက်ခွန်ဂျာရဲ့ဟိုရှုမြင်ချက်လေးကြားပါရစေရှင်။
တိုးတက်မှုလို့ပြောလို့ရှိရင်ခုနအနေဆရာအန်ဒရူးပြောသွားသလိုပဲဒီနောက်ထပ်အဖွဲ့နှစ်ဖွဲ့လက်မှတ်ထိုးသွားတာကိုတွေ့ရပါတယ်ရှင်အစစပေါင်း10ဖွဲ့ဖြစ်ပါတယ်တိုးတော်လည်းပဲတစ်ဖက်ကနေကြည့်လို့ရှိရင်တိုက်ခိုက်နေတဲ့မြေပြင်မှာတိုက်ခိုက်နေတဲ့တပ်သားရေအတွက်အားဖြင့်10ဖွဲ့နဲ့10ဖွဲ့မှာကျမတို့တပ်သားရေအတွက်တည်ယူဝင်ကြထားတဲ့ဒီ BNI website ရဆိုလို့ရှိရင်450ပဲထပ်တိုးပါတယ်တိုးတော်လည်းပဲတစ်ဖက်မှာတိုက်ခိုက်နေဆဲဖြစ်နေတဲ့ဒီ UNဒီ FENCC ရဲ့အထက်မှာဆိုရင်6,500ကတရားဝင်ကြနေပါတယ်ရှင်။အဲ့တော့လောလောဆယ်အနေနဲ့ဒီ10ဖွဲ့လက်မှတ်ထိုးထားတယ်ဆိုတော့လည်းပဲအဲ့ဒီ10ဖွဲ့မှာသူတို့ရဲ့နှုတ်ဆမှုပုံစံအားဖြင့်လည်း 8+2 လို့ပြောလို့ရတယ်လို့ခုနကကဒီအရင်ထိုးထားတဲ့10ဖွဲ့ရဲ့ပုံစံကတမျိုးပြီးနောက်မှထပ်လက်ထောက်ဝင်တဲ့ဒီ2ဖွဲ့က integrate ကောင်းကောင်းမလုပ်သေးတဲ့ပုံစံကိုလည်းတွေ့ရပါတယ်။အဲ့တော့ဒီလက်မှတ်ထိုးထားတဲ့ signatories တွေကလည်းသူတို့ထိုးထားတဲ့ဒီကတိကိုအတိုင်းကိုတကယ်လုံဆောင်တင်လုံဆောင်လို့တဲ့ပုံစံမျိုးထဲမှာရှိပြီမဲ့လုံဆောင်နိုင်စွာလုံဆောင်ခွင့်မရတာကိုတွေ့ရတယ်။တစ်ခါကနေပြီးတော့ဒီ FENCC ရဲ့သက်သားပမာဏကများတစ်ခက်များလာပြီးတော့မှသူတို့ရဲ့ဒေသတွေမှာလည်းပြစ်ခတ်ခိုက်ခိုက်မှုတွေဟာလုံးဝရပ်ဆဲသွားတာမျိုးမရှိတဲ့အပြင်အသိမတူတဲ့သူတို့အချင်းချင်းတိုက်ခိုက်မှု signatory နဲ့ non signatory ကြားမှာတိုက်ခိုက်မှု signatory အချင်းချင်းတိုက်ခိုက်မှုဒါတွေပါကျမတို့မြင်ရတဲ့အခါကျတော့ဒီတိုးတက်မှုဆိုတာဒီ3နှစ်ပြည့်တဲ့အချိန်မှာများစွာမတွေ့ရပဲနဲ့ဝင်ရတဲ့ရောက်ရင်ဘယ်နာမှာထပ်ပြီးပြည့်ရမလဲဆိုတာကိုပဲကျမတို့စိတ်ပူစွာနဲ့စောင့်နေရတယ်လို့ဖြစ်နေပါလေရှင့်
ဟုတ်ကဲ့ပါရှင့်တော့ခွန်ချာကျေးဇူးပါအဲ့တော့ဒီဥဆောင်ဆွေးနွေးတဲ့သူတွေလေးလိုင်းပေါ်မှာခဏစောင့်ပေးပါရှင့်ကျမဒီပါဝင်ဆွေးနွေးမဲ့သူတွေကိုဖိတ်ခေါ်ချင်ပါတယ်အရင်ဆုံးတော့ဒီပါဝင်ဆွေးနွေးဖို့စာရေးထားတဲ့ဥတင်ငွေရဲ့စာလေးကိုကျမအရင်ဖတ်ပြချင်ပါတယ်ခုနတော့ခွန်ချာပြောသွားသလိုပါပဲသူကငင်းချင်းရေးဆိုတဲ့နေရာမှာနှစ်ဖက်လက်နက်ကင်များနားလေယုံကြည်မှုရှိဖို့လိုပါတယ်တဲ့နှစ်ဖက်စလုံးကလည်းယုံကြည်မှုရှိအောင်လှုပ်ပြနိုင်ရမယ်ကိုစားပြုတဲ့လူတို့ကိုမျက်နှာမူရပါမယ်တဲ့ငင်းချင်ရေးဆွေးနွေးပွဲတိုင်းတိုက်ပွဲတွေဖြစ်နေတာလဲသဘာဝမကျပါဘူးအတိုးအလျှောက်တွေနဲ့ညှိနှိုင်းတိုင်ပင်လှုပ်ဆောင်ရင်ငင်းချင်ရေးအလှမ်းမဝေးပါတဲ့အမြန်ငင်းချင်မှတိုင်းပြည်တိုးတက်မှပါမယ်လို့ရေးပါတယ်ဒီနောက်တစ်ပတ်မှလည်းဒါ NC နဲ့ပတ်သက်ပြီးတော့ပုတ်ပားမှဆွေးနွေးပွဲလုပ်မယ်ဆိုပြီးတော့တလောကပဲဒါဥစော်ထီးကလည်းပြောထားတာဆိုတော့ဥတင်ငွေကတိုက်ပွဲတွေများထပ်ဖြစ်မလားဆိုပြီးတော့စိုးရိမ်နေပုံရပါတယ်အဲ့တော့ပါဝင်ဆွေးနွေးမဲ့အထက်ကကိုတီးလည်မှုကိုကျမအရင်ဆုံးဖိတ်ချင်ပါတယ်ရှင်ကိုတီးလည်မှုပါဝင်ဆွေးနွေးပါရှင
်ဟုတ်ကဲ့ခင်ဗျကျွန်တော်အနေနဲ့ဒီလက်ရှိအစိုးရစစ်တပ်လုပ်နေတာတွေကတော့ကျွန်တော်တော့အယုံကြည်မရှိဘူးကြဘာဖြစ်လို့လဲဆိုရင်တော့ ကျွန်တော်တို့နော်တိုင်းသားခေါင်းဆောင်တွေနော်အဆက်ဆက်ကလှုပ်ခဲတာတွေကနော်ကျွန်တော်မြင်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာဥနုခက်ကနော်ဗမာအစိုးရကနော်ဥနုအစိုးရသူရဲ့လှုပ်ဆောင်ချက်ကနော်ကျွန်တော်တို့ကင်ယူတွေအဖွဲ့အစည်းတိုင်းသားအဖွဲ့အစည်းတို့နော်ကင်ရဗမာကြပေးမယ်ဆိုပြီးတော့အသင့်ပေါင်းများစွာအခုတည်းကလည်းဒီလိုပဲလှုပ်ဆောင်နေတာဖြစ်တဲ့အတွက်ကျွန်တော်အနေနဲ့ကတော့နော်ဒီအစိုးရရဲ့လှုပ်ဆောင်ချက်ကတော့မူမမှန်ဘူးဗျ။ဘာဖြစ်လို့ဆိုတော့အခုတောင်စစ်ကြီးကနော်အခုဂျပန်မှာသွားပြီးတော့နော်အကူအညီတွေရယူတာတော့နော်9ဘီလီယံလောက်ရမှာဆိုတော့နည်းနည်းတော့အရာမဟုတ်ဘူး။အဲ့ဒါကိုနော်ကျွန်တော်ပြည်သူအတွက်ဘာလုပ်နိုင်မလဲနော်ဘလို့ထင်းထင်းပေါ်ပေါ်လို့လုပ်နိုင်မလဲဆိုတာကျွန်တော်တို့ကတော့တံမြတ်ဖြစ်မိတယ်ကဘာဖြစ်လို့ဆိုတော့နော်တို့အစိုးရသွားပြီးတော့နိုင်ငံတကာမှာသွားပြီးတော့လှုပ်ဆောင်တဲ့အတိုင်းနော်လှုပ်ဆောင်နေတာပဲအများကြီးကျွန်တော်တွေ့ရတယ်။ဒါပေမဲ့နောက်ဆုံးတော့နော်ဒီစိတ်အားပဲသူတို့ဖြစ်တင်တာကိုကျွန်တော်တွေ့ရပါတယ်ခင်ဗျဒါကြောင့်ကျွန်တော်တို့အယုံကြည်ရတော့အတားမနေပါတယ်ပြီးကျွန်တော်ပြောချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါကုတိလယ်မှုကျေးဇူးပါရှင်အဲ့တော့ခုနဥတင်ငွေရေးထားတဲ့စာနဲ့အခုကုတိလယ်မှုဆွေးနွေးသွားတဲ့အချက်နဲ့ပတ်သက်ပြီးတော့ကျွန်မဒေါက်တာအင်ဒရူးငုံကျုံရံကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်သူတို့ဆွေးနွေးတဲ့အထက်မှာတော့ဒါဟိုစစ်တပ်နဲ့အစိုးရကဟိုသဘောထားမှန်ငြိမ်းချမ်းရေးအပေါ်မှာစိတ်တမှန်မှမလားဆိုတဲ့အပေါ်မှာသူတို့စိုးရိမ်ချက်ရှိပါတယ်ဆိုတော့အခု3နှစ်ပြည့် NCA 3နှစ်ပြည့်လာတဲ့အချိန်ထိအစိုးရနဲ့စစ်တပ်ပေါ့နော်အထူးသဖြင့်စစ်တပ်ကိုပြောရမယ်ထင်ပါတယ်စစ်တပ်ဘက်ကငြိမ်းချမ်းရေးအတွက်စိတ်ရင်းပေါ့နော် political way မှန်မှပြီလားဆရာငုံချွန်းရံဘယ်လိုမြင်ပါလဲရှင
်ဟုတ်ကဲ့ကျွန်တော်အချက်3ချက်နဲ့အဲ့ဒီဆရာဦးတင်ငွေနဲ့ခင်ဗျာမျိုးပြောတဲ့ဟာကိုကျွန်တော်ဟိုဆွေးနွေးချင်ပါတယ်။နံပါတ်1က NCA လက်မှတ်ထိုးထားတဲ့10ဖွဲ့အခုအပေါင်း2ဖွဲ့အဲ့ဒီတည်းမှာတိုက်ပွဲဖြစ်တဲ့ဟာ 99.9% ခန့်တော့ညော့သွားပါတယ်။ဘာကြောင့်လဲဆိုတော့ NCA လက်မှတ်ထိုးလို့လက်မှတ်ထိုးလို့ဖြစ်ပါတယ်။အဲအကြောင်း NCA ထိုးခြင်းဟာတိုက်ပွဲရော့ကျခြင်းနဲ့ဖြစ်ပါတယ်။အခုသူတို့ပြောနေတဲ့ NCA မထိုးတဲ့ FPNCC ပဲဖြစ်ဖြစ်တခြားအဖွဲ့အစည်းတွေဒီအဲ့မှာတိုက်ပွဲဖြစ်တာ NCA ကြောင့်ဖြစ်ပါတယ်။ဘာလို့လဲဆို NCA ထဲမှာတိုက်ပွဲဖြစ်ဖို့ဆိုတဲ့ဟာဟိုပါတိုက်ပွဲချင်းကြီးအတွက် NCA အကျိုးရဲ့ဖြစ်ဟိုပါပေါ့ပြီးနေအဆင့်နဲ့ဖြစ်ဖြစ်ပထမဆုံးအဆင့်နဲ့ဖြစ်ဖြစ်အဲ့မှာအဆင့်လိုက်ဆင့်လိုက်ပါပြီးတာဖြစ်ပါတယ်ဟိုဒီဟာတွေကိုအကုန်လုံးအလုံးစုံချုပ်မှုပြီးတော့ကြီးတက်ဖို့လိုပါတယ် Yes အနေနဲ့ကခုနကချင်းမျိုးပြောတဲ့ဒီအစိုးရကိုလည်းယုံကြည်မရှိဘူးဟိုဦးနှုတ်ကိုလည်းယုံကြည်မရှိဘူးဆိုတဲ့ဟာတွေကိုလည်းကျွန်တော်တို့ကပြန်ပြီးတော့တုံ့တက်ဖို့လိုပါတယ်အတွေ့အကြုံတင်းနဲ့စဉ်းစားဖို့လိုပါတယ်။ဥလူကိုမယုံပါနဲ့။ဗမာတစ်ချက်ကရင်တစ်ချက်ဆိုတာပြောတာဥလူမဟုတ်ပါဘူး။မချို့အောင်စမ်းပါ။ဒါနဲ့အခုချိန်မှာဥသိမ့်ဆိုင်အစိုးရလက်ထက်ကနေငင်းချင်းရုပ်စပြီးတော့အခုကဥထင်ကျော်လက်ထက်ကနေအခုကဥဝင်းညအစိုးရဥဆောင်တဲ့တမရောက်ဥဝင်းညဥဆောင်တဲ့အစိုးရခီကိုရောက်နေပါပြီ။ဒီပြောင်းလဲနေတဲ့အနေအထားကိုကျွန်တော်တို့ကအတွင်းကြကြသိတတ်ဖို့လိုပါတယ်။အဲ့တော့ကျွန်တော်တို့ကဟို1948ကနေမယုံထွက်နိုင်ဘူးဆိုလို့ရှိရင်2050လဲကျွန်တော်တို့ဒီတိုင်းနဲ့ကြိုးနေဦးမှာပါပဲအဲ့ဒီဟာကတော့ပကတိအနေထားပါကျွန်တော်တို့ဒီအထက်မှာ9နှစ်လောက်နေပါတယ်ဘာတွေဖြစ်နေလဲဆိုတာအတွင်းကြကြလေ့လာကြည့်ပါတယ်နောက်တစ်ချက်ကတတိယအချက်အနေနဲ့ကျွန်တော်ပြောချင်တာ SPNCC ကိစ္စဖြစ်ပါတယ် SPNCC ကိစ္စမှာဥမာဝါဒီကမှာတိုက်ပွဲတစ်ခါမှမဖြစ်ပါဘူးဒါနဲ့ SPNCC အဖွဲ့ဝင်ဖြစ်တဲ့တချို့ဒေသတွေမှာတိုက်ပွဲဖြစ်တယ်။အဲဒီဟာကိုကျွန်တော်တို့ကခွဲခြားတတ်ဖို့လိုပါတယ်။မြန်မာတပ်မတော်က SPNCC ဆိုတဲ့ခုနှစ်ဖွဲ့၊၆ပိုင်းခုနှစ်ဖွဲ့နဲ့တိုက်ပွဲဆင်နွှဲနေတာမဟုတ်ပါဘူး။အဲဒီ SPNCC အဖွဲ့ထဲမှာပါတဲ့အဖွဲ့အစည်းတချို့တွေနဲ့အကြောင်းအမျိုးမျိုးကြောင့်တိုက်ပွဲဖြစ်နေတာဖြစ်ပါတယ်။နောက်ဆုံးအနေနဲ့ကျွန်တော်တခုထပ်ပြီးတော့ပြောချင်တာလက်ရှိမြမတမတော်ဟာလွန်ခဲ့တဲ့ဆင်နှစ်လွန်ခဲ့တဲ့အနှစ်20ကမြမတမတော်နဲ့ကျွန်တော်တို့ဆိုင်းရှင်နေရင်ကျွန်တော်တို့ကားပါတယ်ဘာလို့လဲဆိုတော့အရင်တုန်းကစဉ်းစားခဲ့တဲ့ဒီတမတော်အဆက်ဆက်1948ကနေဟိုပုံစံ10ခု9ခုနဲ့ကြောင်းလဲလာပြီးတော့စဉ်းစားတဲ့အထက်မှာအခုချိန်မှာလက်ရှိတမတော်ကဒီ Standard Armyဟိုထောင်ဖို့အတွက်တိဆောက်ပြီးတော့ငင်းချင်လုပ်ဖို့ကြိုးစားနေတဲ့တပ်မတော်ဆိုတဲ့ဟာကသူ့ရဲ့ထူချတဲ့ဂုံတိတ်ခါဒါမှမဟုတ်ဂုံပုတ်ဖြစ်ပါတယ်ဒီဟာတွေအကုန်လုံးကိုခြုံငုံပြီးတော့ကျွန်တော်တို့ဒီလက်ရှိ NCA နဲ့နောက်ဆက်တွဲဖြစ်ပေါ်လာတဲ့ကိစ္စကိုကျွန်တော်တို့စဉ်းစားတတ်ဖို့လိုပါတယ်နောက်တစ်ချက်ကဒီပုပ်ပွားမှလုပ်တဲ့ညီလာခံကိစ္စနဲ့ပတ်သက်ပြီးတော့တချို့လူတွေအမြင်မှားနေကြပါတယ် ဒီကိစ္စကမနေ့ပြန်တစ်ဖက်ခါမှာချင်းမိုင်မှာမဟုတ်ရင်တနည်းမှာလုပ်မယ်အော်ဘောဒီတိုင်းသား NCA လက်မှတ်ထိုးထားတဲ့ကိုရှစ်ဖွဲ့နဲ့အပေါင်းဖြစ်နဲ့သူတို့အဖွဲ့ထိပ်တီးကောင်းဆောင်တွေကဆုံးဖြတ်ရမယ်ကိစ္စဖြစ်ပါတယ်ဒီထဲမှာအခုကျွန်တော်ကြားနေတာရှစ်ဖွဲ့ကိုဖွဲ့ကတော့ OK ဖြစ်တယ်KNU တခုပဲသူတို့ဟိုစီဝေးတွေလုတ်ကြီးလို့နည်းနည်းအချိန်ပေးပါဆိုတဲ့ဟာပြောနေတာဖြစ်တယ်အဲ့တော့ကျွန်တော်တို့အနေနဲ့တခါတည်းအဆိုးထဲကိုဟိုခုံချဖို့မကောင်းတင်ဘူးလို့ကျွန်တော်တို့ယူဆပါတယ
်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါဒါဒေါက်တာအင်ဒရုငုံကျုံရဆွေးနွေးသွားတာကတော့ NCA ချောင်းမို့လို့တိုက်ပွဲတွေတည်တည်တာတာရော့သွားတယ်စစ်တပ်ဘက်ကလည်းသဘောထားဟိုတည်တည်တာတာပြောင်းလဲလာပြီလို့ဆရာဆွေးနွေးသွားတာဖြစ်ပါတယ်အဲ့တော့ကျမတို့သောတာရှင်တူကဒီထုံးစံအတိုင်းမှာပဲဒါအစိုးရအပေါ်မှာဒီလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်ထားတဲ့စာတစောင်လည်းပေးပို့ထားပါတယ်ရှင်ဥထုံးအေးတောင်ကြီးပါမတ်ဤတန်စီကဖတ်ပြပေးပါအောင်ရှင်
ဟုတ်ကဲ့ရှင်သူရေးထားတာကတော့ဒီမျှတတဲ့သဘောထားရှိရင်တည်ကြတဲ့အခြေကရှိပြီးသားပါဘလို့မျှမျှတတရှိအောင်လုပ်မလဲမျှတအောင်လုပ်တတ်ဖို့ပဲလိုပါတယ်တိုင်းသားတွေကိုသဘောထားကြီးပေးဖို့ပဲတွားပြောလို့မရဘူးနားလေသဘောပေါက်အောင်ရှင်းပြပြောဆိုဖို့လိုသလိုပေးပြီးသားကတိတွေကိုအမြန်ဆုံးအကောင့်ထဲပေါ်ဆောင်ပေးဖို့လိုပါတယ်လူနည်းစုများအပေါ်လူသားချင်းစာနာဖို့ထက်နိုင်ငံသားတဦးချင်းတယောက်ချင်းရပိုင်ခွင့်အခွင့်အလမ်းကျောင်းမဥပဒေစိုးမိုးမှုရှိရင်လူနည်းစုများအပေါ်ဆိုတဲ့စကားကမထွက်လာတော့ပါဘူးလူနည်းစုလူများစုဆိုတဲ့စကားရက်ကိုအမှန်တော့မသုံးသင့်ဘူးလူများစုလို့ပြောလိုက်ရင်ဗမာတွေကတိုင်းရင်းသားတွေအပေါ်ကြီးစိုးချဲ့လဲနေတယ်ဆိုတာကိုအားလုံးပြင်းပြလိုက်ကြတာမကောင်းတဲ့လက္ခဏာပါငင်းကြဲအမှန်တကယ်လို့ကြည့်ရင်လက်ရှိပြည်သူအစိုးရတကယ်လုံရင်တကယ်ရပါတယ်ဘာဖြစ်လို့လဲဆိုရင်ပြည်သူကရွေးချယ်တင်မြှောက်ထားတဲ့အစိုးရနှစ်90ကျော်မှပထမဆုံးပေါ်တဲ့အစိုးရဖြစ်လို့ပါလက်နက်ကိုင်အဖွဲ့အစည်းတွေခေါင်းမာနေရင်တကယ်လို့ပြည်သူအစိုးရလှုပ်ရဲဖို့ပဲလိုတာပါဘသူမှမတင်မြှောက်ထားတဲ့တပ်မတော်အစိုးရဦးတန်းရွှေလက်ထက်မှာတော့ငြိမ်းချမ်းသေးတာပဲစီးပွားရေးပိတ်ဆို့ထားတဲ့ကြားကယုံထွက်လာသေးတာပဲအခုအစိုးရကပြောမယ်ဆိုရင်သူ့အခက်ခဲကဦးသိန်းစင်လက်ထက်ကလောက်ခက်ခဲလို့လားအခုအစိုးရကအရင်အစိုးရထက်အနေအောင်ရှောင်နေသေးတယ်ပြည်တွင်ရောပြည်ပကရောလက်ခံပေးနေတဲ့ယခုဆိုရကအပြောင်းလဲအောင်တကယ်မရွေးဘူးဆိုရင်သူတို့ညံ့တာပေါ့ဆိုပြီးတော့သူကရေးသားထားတာ
ပါဟုတ်ကဲ့ပါကျေးဇူးပါမအီတန်စင်ရှင်အဲ့တော့အခုနောက်တယောက်ပေါ့နော်ပါဝင်ဆွေးနွေးမဲ့ကိုငိမ့်ချန်လည်းရှိနေပါတယ်ကိုငိမ့်ချန်ပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်ရှင
်ဟုတ်ကဲ့ဆရာကတော့မကိုအင်ရူးလည်းပြောတော့ပါတယ်အခုစစ်တပ်ကဟိုဟိုခက်ကစစ်တပ်မဟုတ်ဘူးဆိုပြီးပြောတော့တယ်ကျွန်တော်နားလည်ပါတယ်အခုစစ်တပ်ကပို့ပြီးတော့ရုပ်ပါပါတယ်ခင်ဗျာဒီ NCA လက်မှတ်ထိုးတဲ့ရှစ်ဖွဲ့တွေ၁၀ဖွဲ့တွေကိုကျွန်တော်တို့ခေါင်းထဲမှာတိတ်ထည့်ကြမလို့ဒါတွေကကျွံဝဲရအဖြစ်ပါတယ်လို့ပေါ့ဥပမာ KNU နဲ့နေတဲ့မှာစီခိုးနေရတဲ့အဖွဲ့တွေကအများကြီးပဲ ABS CF တို့ခေါုတ်ကတို့ပအိုးတို့အကုန်လုံးပါဗျာမျိုးစုံနဲ့ဒါတက္ကနစစ်တပ်ကအခုပြည်သူစစ်တွေပြည်သူစစ်တွေဆိုပြီးဖွဲ့ထားတယ်စစ်တပ်နဲ့စစ်မဖြစ်ဘူးဆိုလဲပြည်သူစစ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကစစ်ဖြစ်နေတယ်အဲ့ဒီကြားထဲမှာမှပြည်သူစစ်မလုပ်သေးနဲ့NCA ထဲမှာလည်းမပါတဲ့ကရမ်းပြည်စ်လို့အဖွဲ့တွေကရှိသေးတယ်။ဒီလိုအဖွဲ့တွေကိုမစူးစီးနိုင်တဲ့နဲ့ DNCA ကိုကောင်းပါတယ်ကောင်းပါတယ်လို့ပြောနေတဲ့သူတွေကစစ်တပ်ကိုစစ်တပ်ကဘလောက်တိကျွေးထားလဲဘလောက်တိပေးထားလဲဒါမျိုးတွေကမေးခွန်းတွေဖြစ်လာတယ်။ဥပမာအခုဒေါက်ခွန်ကြာရှိတယ်။ဒေါက်ခွန်ကြာဆိုသိတယ်ဥပမာကချင်းပြည်နယ်မှာဒီပြည်သူ့စစ်အဖွဲ့တွေဘလောက်ရှိနေကြလဲ။စစ်တပ်ကဖွဲ့ပေးထားတဲ့ပြည်သူ့စစ်တွေကပြည်သူတွေအပေါ်မှာဘလောက်အနိုင်ကျင့်နေလဲ။ဒါတွေကိုမဖြေရှင်းမဲ့နဲ့ NCA ကကောင်းပါလေ NCA ကိုလက်မှတ်ထိုးပါပြောတာကြီးကတော့တိုင်းပြည်အတွက်တိုင်းပြည်ကိုကြောက်ထဲထိုးချနေတယ်တိုင်းရင်းသားစီးလုံးညီတွေပြိုကွဲအောင်လုပ်နေတဲ့လူတွေလို့ပဲကျွန်တော်မြင်ပါတယ်ခင်ဗျကိုအင်းလူတို့မတ်ခွန်ကြတို့ဖြေပေးပါကျွန်တော်ပုံကိုကြီးအရာမုန်းတော့မဟုတ်ပါဘူးအခြေအနေကိုပြောတာပါ
ဟုတ်ကဲ့ပါဟုတ်ကဲ့ပါကိုငင်းချန်ကျေးဇူးပါရှင်ကျွန်မဆရာအင်ဒရူးကိုပြန်ပြီးဖိတ်ခေါ်ပါမယ်ဒါပေမဲ့ခုနမတ်ခွန်ဒေါ်ခွန်ကြကိုကျွန်မဖိတ်ချင်ပါတယ်ရှင်ဒေါ်ခွန်ကြအဲ့တော့NCA လမ်းကြောင်းအတိုင်းပဲဒီခုနကိုငိမ့်ချန်ပြောသွားတဲ့အထက်မှာကချင်ပြည်နယ်ထဲမှာဆိုလို့ရှိရင်ပြည်သူစစ်တွေလို့ဖွဲ့လာတာတွေအများကြီးရှိတယ်မထိန်ချုပ်နိုင်တဲ့ကိစ္စတွေအများကြီးရှိတယ်လို့ပြောသွားပါတယ်ဆိုတော့ဒေါက်ခွန်ညာဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးပေးပါအောင်ရှင
်အဲ့တော့ကျမတို့ကချင်ပြည်နယ်မှာဆိုလို့ရှိရင်တော့ဒါနည်းနည်းပုံရှင်းတာပေါ့ဒါပေမဲ့ဆန်ပြည်နယ်မြောက်ပိုင်းပေါ့ကချင်ပြည်နယ်တွေလူမျိုးတွေနေတဲ့ဆန်ပြည်နယ်မြောက်ပိုင်းကိုပါထည့်တွက်ရမယ်ဆိုရင်ကချင်ပြည်နယ်နဲ့ဆန်ပြည်နယ်မြောက်ပိုင်းမှာပြည်သူစစ်ဆိုတာမရင်မတွေ့နိုင်တာဖြစ်ပါတယ်တချို့ပြည်သူစစ်ကတော့ဒီ1990ကျော်တုန်းကအဖြစ်ခက်ရက်စေးရေးယူထားတဲ့ อันนี้ที่ดูเสียชีวิตจังเลยตัวเลยคุยกันสิบาทเลยตัวเราดีเลยป่าบาทเลยแล้วจะคุยกันเราดีเนี่ยจะทำได้ที่จังเลยคุยกันนี่ดีแล้วจะขาดที่ดูเสียนี่เนี่ยช่วยบอกอะไรเลยสิบาทเลยแต่ไม่ลดลงนั่นน่ะทั้งสัตว์ที่เช่นเดียร์มาใต้ก็เลยยิ่งทำเสียบอกอะไรเนี่ยเอาไปมาเราดีเช่นนุ่มยุ่งยากแค่เราดูเสียเด็กๆคุยกันเลยสิบาทเลยว่ามาสู้ลุ้นเสียงเราคุยสุดที่ดูเสียลุ้มยุ่งบอกยิ่งลงแค่เนี่ยน่าเล่าตรงอ่ะส่วนใหญ่เรา လည်းအင်တာမှဒုက္ခရောက်ပါတယ်တချို့ကတော့လည်းညီညီလူမျိုးအတွက်ညီညီတို့မျိုးနွယ်စုအတွက်ဒီအခွင့်အရေးအတွက်ဆိုပြီးဖွဲ့ချင်တာရှိတယ်လို့တချို့ကလည်းမတွန်းလာနိုင်တဲ့အတွက်ကြောင့်မလို့ဖွဲ့ရမယ်ဆိုတာမျိုးတွေဖြစ်ပေါ်လာပါတယ်အဲ့တော့အချင်းချင်းသားမှလည်းကျင်းမာမှုတွေဖြစ်လာပါတယ်အဲ့တော့တစ်ဖက်ကနေ CIO လည်းရှိပါတယ်အဲ့တော့ဒီကြားထဲမှာကျမတို့အနေနဲ့ဒီပြန်ပြီးကြည့်မယ်ဆိုလို့ရှိရင်အကယ်၍များ NCA လမ်းကြောင်းမှာအကုန်လုံးဒီနေ့မှာပေါ့ဒီမှာပါဝင်ခွင့်မပြုထားတဲ့American Army ဒီလိုရှိရင်တော့ဒီ MNDAA ဒီကိုကအဖွဲ့ဒီလိုရှိရင်တော့ဒီ CNL ပလောင်အဖွဲ့တွေကိုဒီနေ့ချက်ချင်းပဲအပြစ်ထောက်ရစင်လေးလက်မှတ်ထိုးခွင့်ပြုလိုက်လို့ဒီ NCA လမ်းကြောင်းတိုင်းနင်းချမ်းကြီးဆွေးနွေးပွဲမှာပါဝင်ခွင့်ပြုလိုက်တဲ့အချိန်အောင်ကျမတို့ဒီပြည်သူစစ်ကြတနာကမဖြေရှင်းနိုင်ဘူးဆိုလို့ရှိရင်စက်ပြီးကျမတို့မျိုးနွယ်စုတွေကြားထဲမှာတစ်ချင်းချင်းချင်းတိုက်ပွဲဖြစ်နိုင်တယ်ဆိုတဲ့နောက်ပိုင်းဒေသမှာဆိုရင်ပိုဆိုးတယ်ဒီဒီပြည်သူစစ်ကပေါင်းစုံရှိနေတယ်မြို့တိုင်းရွာတိုင်းမှာပြည်သူစစ်အမျိုးမျိုးရှိနေတယ်တချို့ပြည်သူစစ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာရှိနေတဲ့ဘာသာစကားတစ်ခုမှမပြောတတ်တဲ့ပြည်သူစစ်အဖွဲ့တွေလည်းရှိနေသေးတယ်အဲ့လိုအခြေအနေမျိုးမှာကျမတို့အနေနဲ့ဒီနိုင်ငံတော်ငြိမ်းချမ်းရေးရဖို့ဆိုတာဒါအင်တာမတ်ခက်ခဲပါတယ်အဲ့တော့ဒါကြောင့်မလို့လည်းကျမတို့အနေနဲ့ဒီအော် inclusive inclusiveness ဆိုပြီးပြောနေတာလည်းဖြစ်ပါတယ်ဒီနောက်တစ်ခုကတော့ဒီလောလောအနေနဲ့ဒီဒီ SCNCC အတွင်းမှာလည်းပဲဒီတိုက်ပွဲတွေအချင်းချင်းသားမှာပြန်ဖြစ်လာအောင်လည်းပဲတွန်းအားပြအားပေးမှုတွေအများကြီးဖြစ်ပေါ်နေတာကိုလည်းတွေ့ရပါတယ်ဒီဝါဟာဘယ်တော့မှမတိုက်ပါဘူးဘယ်တော့ခါမှမတိုက်ပါဘူးအခုချိန်ထိလည်းမတိုက်သေးဘူးပေါ့ဝါရဲ့တော်လိုင်းရင်းနဲ့တိုက်ပွဲတွေကြည့်မယ်ဆိုလို့ရှိရင်တော့ဒီဝါကိုယ်တိုင်ကဒီအရင်တုန်းကဒီကွန်မြူနစ်ပါတီအနေနဲ့ရှိနေတဲ့အချိန်တုန်းကသာလေတိုက်ပွဲဆင်နွှဲခဲ့တာဖြစ်ပါတယ်အခုလည်းတော့တိုက်မှာမဟုတ်ပါဘူးဘာဖြစ်လို့လဲဆိုရင်တော့အရေးအတွက်အားဖြင့်3000ကျော်4000ဆိုပြီးကြားထားတာရှိနေတယ်လို့ဒါတရားဝင်ပြောနေတဲ့အခါတွေဖြစ်ပါတယ်နောက်တစ်ခုကတော့မြန်မာနိုင်ငံမှာမြန်မာတပ်မတော်ပြင်လက်နက်အကြီးဆုံးဒုတိယအဖွဲ့ဖြစ်ပါတယ်ဒါကြောင့်မို့လို့မြန်မာတပ်မတော်တို့အနေနဲ့ဒီအဖွဲ့ကိုတော့ဘယ်တော့မှရန်သွားစမှာမဟုတ်ဘူးတို့နဲ့တိုက်ပွဲဖြစ်မှာမဟုတ်ဘူ
း
နောက်တစ်ခုကတော့မြန်မာနိုင်ငံအတွင်းမှာရှိနေတဲ့ဒီညီညွတ်ညုံနာမှုတွေကြီးလိုက်လို့ရှိရင်တော့အရင်တုန်းကတပ်မတော်နဲ့တပ်မတော်ရဲ့လက်တံဒီစီးပွားရေးလုပ်ငန်းတွေကန္တာတွေထဲမှာအများဆုံးညီညွတ်ညုံနာမှုဟာဒီဝါနဲ့ပဲတစ်ဆင့်အခုသူတင်တရုတ်လို့ပြောရင်တော့မှဝါကနေတစ်ဆင့်ပဲသွားနေတာလေအများကြီးရှိပါတယ်အဲ့တော့ဒါတွေကြီးလိုက်မယ်ဆိုရင်ဝါတော့သွားတိုက်မှာမဟုတ်ဘူးဒါပေမဲ့ဇာနဲ့အဖွဲ့တွေကိုတော့ချိန်ချောက်ပြီးတိုက်နေမှာပဲဖြစ်ပါတယ
်ဟုတ်ကဲ့ဆင့်အဲ့တော့ဒါဒေါက်ခွန်ညာပြောချင်တာကဟုတ်ကဲ့အဲ့တော့ဒေါက်ခွန်ညာပြောချင်တာကဒီမြန်မာစစ်တပ်အနေနဲ့ဒီ NCA လမ်းကြောင်းကိုလိုက်လာဖို့လုံနေတယ်လို့ပြောချင်တာလားဒါမှမဟုတ်ဒီ NCA လမ်းကြောင်းအရသွားလို့မဖြစ်တော့ဘူးလို့ပြောချင်တာလားဒေါက်ခွန်ကြာဘာလို့ဆိုလို့ချင်ပါလဲ
အစ်မအနေနဲ့ကတော့တချို့အဖွဲ့တွေကတော့တမင်တက်တက်ကိုခြံထားပြီးမှ NCA ထိုးချင်ရင်တောင်မှထိုးချင်မပေးဘဲနဲ့ဒီစစ်တပ်ကိုရှေ့အောင်လှောက်ဆောင်နေတာနဲ့တူနေပါတယ်
ဟုတ်ကဲ့
လည်းပဲဒီတိုက်ပွဲတိုက်လို့လည်းမအောင်မြင်နိုင်တဲ့အဖွဲ့တွေကိုတားလို့ရှိရင်စီးပွားရေးလုပ်ငန်းအရာအတူတူစီးပွားရေးလုပ်ပြီးမှဘယ်တော့မှသွားတိုက်မှာမဟုတ်ပါဘူးရှင
်ဟုတ်ကဲ့ပါဟုတ်ကဲ့ပါတော့ခွန်ကြာကျေးဇူးပါ
ဒီမှာတာပဲနဲ့ဒါမှ NCA မထိုးလို့တိုက်ရတာဖြစ်ပါတယ်ဆိုတာကတော့NCA ထိုးအောင်တမင်တက်တက်ကိုသွားတိုက်ပါတယ်ဆိုတဲ့ဟာမျိုးအမထိုးရင်တိုက်မယ်ဆိုပြီးလိုက်ချင်းဆောက်တယ်လို့မျိုးဖြစ်နေတာပေါ့
ဟုတ်ကဲ့ပါတော့ခွန်ကြာကျေးဇူးပါရှင်ကျွန်မတို့နောက်ပိုင်းမှာဆက်ဆွေးနေတာပေါ့အဲ့တော့ကျွန်မကအခုဟိုဒေါက်တာအင်ဒရူးကိုမဖိတ်ခေါ်ခင်မှာကျွန်မတို့စီကိုစာရေးပြီးတော့ဆွေးနွေးထားတဲ့ဟိုစာတို့လေးတွေကိုကျွန်မဖတ်ပြချင်ပါတယ်ရှင်ဒီထဲမှာကိုအောင်ဆိုတဲ့ဒါရေးလာတာပါဒါပေမဲ့ तू ကမော်လိုက်မျိုးကကိုမျိုးမြင်ပါတဲ့သူက VOA ရေး NCA လက်မှတ်ရေးထိုးတာပဲနည်းနည်းရှိရှိစစ်တပ်ကသူတို့အစိုးရကြီးလုပ်ခဲ့တဲ့အကြောင်းပေါ်မှာဆိုလို့ဘယ်တော့မှပြစ်တာခတ်တာရပ်မှာမဟုတ်ပါဘူးတဲ့အဲ့လိုရေးထားပါတယ်နောက်တစ်ယောက်ကတော့ NOF လို့သူကရေးထားပါတယ်ဘယ်တော့မှပြစ်ခတ်တိုက်ခိုက်မှုရက်စဲမှာမဟုတ်ဘူးတဲ့လူနည်းစုအပေါ်လူသားချင်းစာနာမှုကင်းလွတ်နေသည်များတဲ့နောက်တစ်ယောက်ကတော့ GMP Cup လို့ကျွန်မဟိုအတန်ထွက်ရမယ်ထင်ပါတယ်သူကတော့ဗာရေးလဲဆိုတော့ကျင်းရတွင်မှာနိုင်ငံတကာငြိမ်းချမ်းရေးတပ်တွေချထားပြီးမှဖက်ဒရယ်ပြည်ထောင်စုဆိုတာကိုအကောင့်ထဲပေါ်လို့ရမယ်။ဗမာစစ်တပ်ရဲ့တရားစတာလောဘကဖက်ဒရယ်ပြည်ထောင်စုပေါ်ဆောင်ရေးအတွက်အဓိကအဟန့်တာဖြစ်နေပါတယ်တဲ့။အဲ့ဒီနောက်ဆုံးအကြောင်းအရာလေးကိုဆရာအင်ဒရူးဆွေးနွေးပေးခြင်းပါတယ်ရှင်။ဒီမြန်မာတပ်မတော်နဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ဆောင်လို့ဖြစ်နိုင်ပါမလား။ဆရာတစ်မိနစ်ခွဲလောက်အချိန်ရပါတယ်ရှင်။
โอเคตะมินิควอตเรมาตุตุตุตุပြောပါမယ်เสียทวินษาကยีษายีษาษาအရင်တုန်းကညီငယ်တုန်းကကြီးတယ်လို့ပါပဲဒီသူ့အစိုးရနဲ့နိုင်ငံတော်ကကွယ်ရေးတပ်မတော်ဆိုတာဟိုကွဲဖို့လို့ပါတယ် နောက်ပြီးတော့ဆရာငင်းချမ်းရေးတဲ့အထဲမှာမြန်မာတက်မော်စီကနေကျွန်တော်တို့ဘာလို့ရှင်ကားလဲဆိုတာပြောပါတယ်ကျွန်တော်တို့ဆရာနေခုဖြည့်စားနေတဲ့အရက်တပလင်းတပလင်းလည်းမယူပါဘူးကောင်းကောင်းနေပါတယ်နောက်တတိယချက်ကခေါ်တော့ခွန်ချာဆွေးနွေးတဲ့ analysis တွေကမြန်မာပြည်တစ်ခုတည်းကိုကြည့်ပေါ့တုံ့တက်ရတဲ့ဟာလို့ကျွန်တော်ကတော့ယူဆပါတယ်ဘာလို့လဲဆိုတော့ UN ဒီ NCA လက်မှတ်ထိုးထားတဲ့နောက်ွယ်မှာဘသူတွေကရက်တည်နေတယ် SPNCC နောက်ွယ်မှာဘသူတွေကရက်တည်နေတယ်ဆိုတော့နိုင်ငံတကာ Global Politics ကိုလည်းနည်းနည်းထည့်သွင်းစဉ်းစားဖို့လိုပါတယ်နောက်တော့ကိုအောင်နဲ့နော်အဲ့နဲ့ဂျင်ပီခန့်တို့ဆွေးနွေးတဲ့အထက်မှာအဓိကကြီးကြီးစွာအရေးကြီးတာနိုင်ငံတကာအဖွဲ့အစည်းတွေလာမှဆယ်ရထူထောင်မယ်ဆိုတာကမ္ဘာမှာရှိတဲ့ဆယ်ရထူထောင်တဲ့တိုင်းပြည်တွေကတိုင်းပြည်တွေတမိုင်းကိုတွားကြည့်ဖို့လိုပါတယ်။ဘယ်တိုင်းပြည်ကမှတခြားနိုင်ငံလာပြီးတော့ Federal စနစ်ထူထောင်ကြဆိုပြီးတော့လုပ်ပြီးလို့ထူထောင်နေတာမရှိပါဘူး။ကိုဟာကိုထူထောင်နေတာဖြစ်ပါတယ်။အဲ့လိုထူထောင်နိုင်ဖို့အတွက်လမ်းစကတော့ NCA တခုပဲရှိပါတယ်။ပြည်ဆောင်ခြင်းနဲ့ပြည်ဆောင်ခြင်းဆိုတာကတော့အချိန်ကပြောပါလိမ့်မယ်။အဲ့တော့ကျွန်တော်ဒီလောက်ပဲပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးအထူးတင်ပါတယ်အင်္ဂါနေ့ညချမ်းတက်ရိုက်လေးလိုက်အစီအစဉ်အတွက်အချိန်ကြည့်သွားပါပြီရှင်ဒီမှာပဲရန်နာခွင့်ပြုပါဥဆောင်ဆွေးနွေးပေးခဲ့ကြတဲ့ဒေါက်ခွန်ချာဒေါက်တာအင်ဒရူးဟုံကျုံရအထူးပဲကျေးဇူးတင်ပါတယ်ပါဝင်ဆွေးနွေးကြသူတွေနားဆင်ခဲ့ကြသူတွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ရှင်